ရိုဟင်ဂျာအရေးနောက်ထပ်အကူအညီအဖြစ်ဒေါ်လာသန်း200နီးပါးသုံးစွဲမဲ့ကြောင့်အမေရိကန်ကကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေသူတို့ကိုကူညီပေးနေတဲ့ဒေသခံလူမှုအသိုက်အဝန်းနဲ့ဒေသရင်းအတွက်ဒေါ်လာ199သန်းပေးမှာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲကကုလသမဂ္ဂအထွေထွေညီလာခံကျင်းပနေခြင်းတီးတန့်အစည်းအဝေးမှာကြေညာလိုက်တာပါ။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံပေးထားတဲ့လူအဖွဲ့အစည်းတွေအတွက်ပေးတဲ့ဒီအကူအညီမှာအမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID အပါအဝင်အမေရိကန်အေဂျင်စီတွေကနေတဆင့်အကူအညီတွေကိုသုံးစွဲမှာဖြစ်ကြောင်းလဲအမေရိကန်အရက်ဘတ်လုံခြုံရေးဒီမိုကရေစီနဲ့လူအခွင့်အရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဥစရာဇီယာကပြောပါတယ်။USA အတွက်ဒေါ်လာ129သန်းကျော်နဲ့အမေရိကန်နိုင်ငံခြားရေးဌာနဒုက္ခသည်နဲ့ရွှေ့ပြောင်းအခြေချသူများဆိုင်ရာဌာနအတွက်ဒေါ်လာသန်း80နီးပါးကိုလည်းရထားခဲ့တာပါ USA ကသုံးစွဲမဲ့အထက်ကဒေါ်လာ88သန်းကိုတော့အမေရိကန်လေသမားတွေစီကလေယာထွက်ကုန်တွေကိုဝယ်ယူပြီးတော့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်မှာရှိတဲ့လူအဖွဲ့အစည်းတွေစီကိုပို့ဆောင်ဖြန့်ဝေပေးဖို့လည်းစီစဉ်ထားရှိပါတယ်အကူအညီတဲ့ဟာဆိုလို့ရှိရင်ဖိနှိပ်မှုကနေတင်းရှောင်လာတဲ့ရိုဟင်ဂျာတွေကိုကယ်တင်ဆောင်ရှောက်မှာထောက်ကူဖြစ်စေလိမ့်မယ်လို့ဝန်ကြီးဇေယျကထုတ်ပြန်ချက်ထဲမှာပြောဆိုထားပါတယ်ရှင်